ကိုရီးယားနိုင်ငံပူးတွဲလှုပ်ဆောင်နေတဲ့ကီဆောင်စက်မှုစုံပြန်လည်လက်ပတ်နိုင်ရေးနဲ့ပတ်သက်ပြီးတော့နောက်ဆုံးကြိမ်ဖြစ်ဆွေးနွေးမှုပြုလုပ်ဖို့မြောက်ကိုရီးယားကိုတောင်ကိုရီးယားကကမ်းလှမ်းလိုက်ပါတယ်။မြောက်ကိုရီးယားအာဏာပိုင်နေစီကိုတရားဝင်ကမ်းလှမ်းချက်ကိုတင်းနှင်းလာနေမှာပေးပို့မှာဖြစ်တဲ့အကြောင်းနိုင်ငံနယ်စပ်အရေးတာဝန်ယူဆောင်ရွက်နေတဲ့ပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနရဲ့ဝန်ကြီးရီယိုခီလ်ဂျဲကသတင်းတောက်တွေကိုတင်းနှင်းကနေနေမှာပြောလိုက်ပါတယ်။ဆွေးနွေးပွဲဘယ်ချိန်မှာဖြစ်လိမ့်မယ်ဆိုတာကိုတော့သူကမပြောပါဘူး။မြောက်ကိုရီးယားအစိုးရအနေနဲ့စက်မှုစုံကိုတစ်ဖက်သက်ပိတ်ပစ်ခဲ့တဲ့ပေါ်တာဝန်ယူရလိမ့်မယ်လို့ဝန်ကြီးရေယိုကပြောဆိုလိုက်ပြီးနောက်မှအဲ့ဒီလိုလုပ်ရမျိုးမလုပ်ဖို့အာမခံရလိမ့်မယ်လို့လည်းသူကပြောပါတယ်။ဒီလိုမဟုတ်ခဲ့ရင်တောင်ကိုရီးယားနိုင်ငံအနေနဲ့စက်မှုစုံကိုပူးပေါင်းဆောင်ရွက်မှုလုပ်နေတာကိုရက်ဆိုင်ပစ်လိုက်ဖွယ်ရှိတယ်လို့လည်းသူကဆက်ပြောပါတယ်။မြောက်ကိုရီးယားအစိုးရကတော့အခုလိုစက်မှုစုံပိတ်ပစ်ခဲ့တာနဲ့ပတ်သက်ပြီးတော့တာဝန်ယူမှုမလုပ်နိုင်ဘူးလို့ပြောဆိုထားပြီးဒီလိုလုပ်ရတာဟာတောင်ကိုရီးယားနိုင်ငံကအမေရိကန်ပြည်တော်စုနဲ့ပူးတွဲစည်းရေးလက်ကျင့်မှုတွေပြုလုပ်ပြီးတော့ချင်းချောက်လာတဲ့အတွက်ဖြစ်ရတာလို့ဆိုပါရယ်။မြောက်ကိုရီးယားနဲ့ဆွေးနွေးမှုပြုလုပ်နိုင်ရေးအတွက်ကြိုးပမ်းချက်တည်းအနေနဲ့တောင်ကိုရီးယားနိုင်ငံကမြောက်ကိုရီးယားကိုလူသားချင်းစာနာမှုအထောက်အကူ၅ချိန်ပေးပို့မှာဖြစ်တယ်လို့လည်းဝန်ကြီးရေယိုကကြေညာလိုက်ပါရယ်။